တရုတ်နိုင်ငံမှာမျိုးညီမတိဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပွားခဲ့တဲ့ရောဂါမျိုးဂျပန်နိုင်ငံမှာလည်းဖြစ်ပွားခဲ့တယ်လို့ဂျပန်အာဏာပိုင်တွေကကြာတာပြည်ကအတိအကျပြောကြားခဲ့ပါတယ်။ဒီဗိုင်းရပ်စ်ဟာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်တဲ့ SARS ရောဂါကိုဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးအနွယ်တွေကလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုလိုတွေ့ရှိခဲ့မှုဟာတရုတ်နိုင်ငံပြင်ပမှာဖြစ်ပွားလာကိုဒုတိယအကြိမ်မြောက်တွေ့ရှိတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းအဲ့ဒီရောဂါဖြစ်ပွားခဲ့တာတွေ့ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအယူအဆအတိအကျပြောကြားထားခဲ့ပါတယ်။တရုတ်နိုင်ငံလယ်ပိုင်းကဝူဟန်မြို့ကိုတွားရောက်ခဲ့တဲ့အမျိုးသားတူဂျပန်ကိုပြောင်းရောက်ပြီး၄ရက်ကြာဇန်နဝါရီလ၁၀ရက်နေ့ကဆေးရုံတင်ကုသမှုခံယူခဲ့ရပါတယ်။ဇတိုက်ဆိုသလိုဖြားနာနေခဲ့တယ်လို့လည်းသူကဆေးရုံကိုပြောခဲ့တာပါ။အဲ့ဒီလူနာမျိုးသားကိုစမ်းသပ်ဆေးဆေးအကျအရာသူဟာအဲ့ဒီဗိုင်းရပ်စ်အဖြစ်ကူးစက်ခံရတယ်လို့အတည်ပြုပြောနိုင်ခဲ့ပါတယ်။ဗိုလ်တုံးလေးမှာတော့လူနာဆေးရုံကပြန်လည်ဆင်းလာခဲ့ပြီးဖြစ်ပါတယ်။ဂျပန်အာဏာပိုင်တွေရဲ့သတင်းထုတ်ပြန်တဲ့ချိန်မှာတော့ဒါဟာဂျပန်နိုင်ငံအတွင်းဗိုင်းရပ်စ်ကြောင့်ရတဲ့ရောဂါကိုပထမဆုံးဖြစ်ပွားခဲ့တာလို့ပါရှိပါတယ်။